මෙත්තා නිදා කර ලෝකේ තමබදු දුක්ඛං කර මෙත්තා දීතල රන්තිහි දුක්ඛං දුබුද්ධිතා වස ලෝකේ තද්දව අලිලි කොමි පොල ලෝකတ ගබා တွင်၌ මෙත්තා නිදා කර මෙත්තා ඊලු ဖွေ ဖြူ ပ ဝင် ဝෙල මင်းကြီးသေး ပါမသတ္တဝါတွေအိမြစေဖို့အသေးရှုံးကတောင်းမွန်စွာဒုက္ခံကြောသူလဲဝန္တာငါလဲရွှင်ပြုံးနှလုံးစိတ်ဝမ်းလန်းလာရခုချမ်းသာကိုပြုလျက်ဘာတူရလဲခင်ဝယ်ပြီလဲမခအေးရဖို့ရှုံးမြအတရေထုံးပပါစေတည်း เมตตาติตละรันติหิเมตตาภวยลยะเอตัสสังติอะยังวาโรภิเมตตาติตละรันติหิเมตตาภวยลยะเอตัสสังติอะยังอวาโตติพุทธิตังผ่องบ่าวล้วนจังมัวมะละทิด้วยอกังตาอสะกะบะคิดเปยปิภิณัยตีเนเมียสวาตัตตวะโตติ ทุกขันตุโกสิงห์กะเปียงกวาอยู่วันตาตะกว่าฉันตาจะบะเสกงตะดีอาสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธุสาธ ထဲမှာရောက်နေကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးညီကိုမောင်နှမတွေတွေကိုစိတ်နှပြချမ်းသာစေဖို့ဘေးရန်ခံသိငြိမ်းစေဖို့နှလုံးစိတ်ဝမ်းအေးချမ်းစေဖို့ဘုန်းကြီးတို့မေတ္တာဓာတ်တွေရှိဥစွာဖြန့်ဝေပါလေမေတ္တာဓာတ်တွေဖြန့်ဝေပြီးတော့ဘုန်းကြီးတို့ဓမ္မကတ္ထာကိုဘုန်းကြီးတို့ပြောပြမှာဖြစ်ပါရဗုဒ္ဓရဲ့45နှစ်ဒုက္ကလပတ်လုံးကိုဟောသွားတဲ့ဇဂါရက်ဒီအကုန်လုံးတခုရသောဇဂလုံးထဲမှာအကုန်ဝင်နေ45နှစ်လုံးလုံးဘယ်မှာဘာပဲပြောပြောနတ်ပြည်မှာပဲပြောပြောလူပြည်မှာပဲပြောပြောမြန်မာပြည်သွားပြီးတော့ဟိုဘကမြန်မာတို့ကိုသွားပြောတာပဲဖြစ်ဖြစ်တခါတခါပြတ်စွာဘုရားရေပြီကြွပြီးတော့ငရဲသားတွေကိုပြောတာပဲဖြစ်ဖြစ်ဘုရားပြောသမျှစကားအကုန်လုံးအလုံးမှားသားထားရမှာဓမ္မဒီလိုခေါ်ဘာပဲပြောပြောမြတ်စွာဘုရားဟောတာတွေအကုန်လုံးဟာဓမ္မအဲ့ဒီဓမ္မဆိုတဲ့ဥစ္စာဘာနဲ့တူတယ်လဲဆိုလို့ရှိလွယ်ကူဆုံးပြောရရင်ဇီနဲ့တူကြီးဆိုတာဟာဘယ်တိုင်းကြီးကဘယ်အရက်ကဘယ်မြစ်ဘယ်ချောင်းကဘယ်တွင်းကထွက်တဲ့ရေပဲဖြစ်ဖြစ်ဘယ်မှာရွာတဲ့ဘယ်မိုးရေပဲဖြစ်ဖြစ်အဲ့ဒီရေကိုကမ္ဘာမြေကြီးပေါ်ရှိတဲ့လူတွေအကုန်လုံးဟာတောက်လို့ရှိရင်မှာအေးချိုးလို့ရှိကိုယ်မှာအငြိအကျေးပတ်ရှင်ဒီမှာရွာတဲ့မိုးဒီမှာတွင်းတူးလို့ဒီမှာတူးလို့ထွက်တဲ့ရေကိုခိုးပဲတဲ့မြေကလူတွေတောက်လို့ချိုးလို့သူတို့မှာမအေးဘူးမတန့်ရှင်းဘူးလို့မရှိပါဘူးဟောတခြားတဲ့မြေမှာရွာတဲ့မိုးရေတခြားတဲ့မြေကတွင်းတွေကထွက်တဲ့ရေကိုဒီတဲ့မြေကလူတွေတောက်လို့ချိုးလို့ဒီကလူတွေဟာမအေးဘူးရှင်မှာမအေးဘူးကိုမှာမသန့်ရှင်းဘူးရေလို့မရှိပါဘူးမြမရွာတဲ့ရေပဲဖြစ်ဖြစ်မြမထွက်တဲ့ရေပဲဖြစ်ဖြစ်ကဘာရရကဘာလူမျိုးတောက်တော့ဘာလူမျိုးသုံးတော့တောက်သုံးတိုင်းသောလူမျိုးတွေအားလုံးပါတဲ့တောက်လိုက်လို့ရှိရင်မှာအေးချမ်းနေကြတော့ချိုးလိုက်လို့ရှိရင်ကိုမှာအငြိအကျေးကင်းဓမ္မဗျာဗုဒ္ဓဟောတဲ့ဓမ္မဟာဘာလဲတူတယ်ဆိုရင်ရည်နဲ့တူဘယ်တိုင်းဒီဘာလူမျိုးဘယ်ဘာသာဝင်မဆိုဘယ်နေရာရောက်နေတဲ့ဘသူဖြစ်ဖြစ် จิ้งหลุยะจิ้งก้องเนี่ยไอ้ห่าธรรมะพอยတော့ဟိုအနောက်ဘက်တန်းပြည်တွေမှာတော့ဓမ္မဆိုတာဘာလဲဆိုယူနီဘာဆယ်တီချင်းလို့ဒီလိုပြောအဲဒီတော့မေရိယံပြည်တော်စုမှာနည်းနည်းခြေလို့လည်းပဲနေဘူးတယ်လာပေါင်းများစွာလည်းနေဘူးတယ်ကိုယ်တိုင်တည်ထောင်ထားတဲ့အကြောင်းလည်းရှိတယ်တင်းနဲ့စီပြည်တယ်မြို့တော်နဲ့ပြည်မှာဘုရားတို့နေနေတော့ကဘုလိုပဲအချင်းထောင်နေတဲ့မှာသွားသွားပြီးတော့တရားဟောဘူးပါအချိန်ချင်းဟောဘူးလားလူမျိုးပေါင်းစုံဘုရားဘာသာမဟုတ်တဲ့အကျဉ်းသားများစွာကိုဟောဖို့လေ။ဘာဟောလဲဆိုတော့ခုပြောတဲ့အတိုင်းနဲ့ဓမ္မဓမ္မဆိုတဲ့ universal teaching ဆိုတာကိုဟောတာ။ဒီကနေ့အင်းစိန်အကျဉ်းတော်မှာဘုန်းကြီးတို့ဘာဟောလဲဆိုလို့ရှိရင်ဓမ္မပါပဲ။ဘုရင်ကတရားကြီးလျှောက်သွားတဲ့စကားရတည်တဲ့မှာဘုန်းကြီးတို့အလုံးသတိပြုမိโอ้บาดาเยลูกเอริโลสะลงนี้ตะลงป่าบาดาเยဆိုတဲ့ဥစ္စာကတော့ကိုယ်ဝင်ဖို့အဓိကဖြစ်လိုက်ဓမ္မဆိုတာကတော့ကျင့်ဖို့အဓိကဖြစ်လိုက်ဘာသာရေးဆိုတာကိုအင်္ဂလိပ်စကားက religion ခေါ်ဓမ္မကို religion နဲ့ပြောလို့မရသစ္စာပြဟောရတဲ့ခါ religion ဆိုတဲ့အထက်မှာဘယ်လို့မှထည့်မရ religion ဆိုတဲ့ဥစ္စာတွေကိုစိတ်စိတ်ကြည့်တဲ့အခါကျတော့ belief တကောတရားသခင်ကိုယုံကြည်ပါဤပြီးဘာလို့လဲ worship ကိုယ်ကပါဤပြီးဘာလို့ပြေယာဆူတောင်းအဲ့တော့ belief ရဲ့ worship ရဲ့ပြေယာရဲ့အဲ့ဒီသုံးခုကဒါ religion ကိုယ်ကွယ်ချက်ဘုရားရှင်တော်ကပြောတယ်ငါပြန်ကိုကိုယ်ဝင်နေုံမြတ်နဲ့ဒီတော့မှလွတ်မြောက်မှုရနိုင်မှာမဟုတ်ဘူးတဲ့အာလောသောနားထောင်နေကြတဲ့သူတော်ကောင်းတွေခေါင်းကြီးတို့စကားနှလုံးပြောထားမယ်မှတ်ထားပါဘုရားဘာသာဝင်တို့ရဲ့ပန်းတိုင်းဟာဘာလဲဆိုရင်ဝိသုဒ္ဓိရဲ့ဝိမု ക്തി ဘာနဲ့ပါလဲအားလုံးပိုင်အောင်ယူထားလိုက်ကြပါဝိသုဒ္ဓိဝိမု ക്തി เนาะပြန်ပြောကြည့်ပါဝိသုဒ္ဓိဝိမု ക്തി ဝိသုဒ္ဓိဆိုတာကိုအင်္ဂလိပ်လိုဘာသာပြန်တော့ purification အမှန်လို့ပြောရင်သန့်ရှင်းစင်ကြယ်ခြင်းကိုဝိသုဒ္ဓိခေါ်ဟုတ်တယ်မိန်တော်မူတဲ့တရားဒေသနာတော်တွေထဲမှာဝိသုဒ္ဓိမဲ့တို့ငါပရိသမီးတာမဲ့တို့ဆိုဒီလိုဆောင်ကြီးတွေရှိပါတယ်မဲ့ဆိုတာလမ်း the way to purification now ဝိမု ക്തി ဆိုတဲ့ဥစ္စာလွတ်မြောက်ခြင်းဝိမု ക്തി ကဘာဖြစ်လဲလွတ်မြောက်ခြင်းအင်းလေးလို liberation လို့အဲ့တော့ဗုဒ္ဓဘာသာဝင်တို့ရဲ့ပန်းတိုင်ကအဲ့ဒီနှစ်ခုဖြစ်ပါဝိသုဒ္ဓိနဲ့ဝိမု ക്തി purification and liberation အဲ့တော့ liberation လွတ်မြောက်ခြင်းဆိုတာကိုရလိုတဲ့ပုဂ္ဂိုလ်တွေ purification ဖြစ်လွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်ဟာဘာလဲအရှင်တန်ရှင်စေခြင်းမှုကိုမရဘူးဆိုလို့ရှိရင်တော့လွတ်မြောက်ခြင်းဆိုတာဖြစ်နေဝိမု ക്തി ကိုရကြင်ရင်ဝိသုဒ္ဓိလမ်းကိုလိုက်ရလေဘုရားရှင်တော်ရဲ့အဆုံးအမအနှစ်ချုပ်ကလေးပြောပြဝိမု ക്തി ဆိုတဲ့လွတ်မြောက်မှုကိုရလို့လည်းအလုံးဘာလိုက်ရဝိသုဒ္ဓိလမ်းစာပေတွေလည်းပြောနေရင်အလုံးရှိလျားတယ်လူရင်းလေးတွေဘုန်းကြီးတို့အဲ့နေစင်မှတ်လို့လည်းလွယ်အောင်ကျင့်လို့လည်းလွယ်အောင်ပြောဝိသုဒ္ဓိဆိုလို့ရှိရင်ခုနှစ်ပါးဟာဝိသုဒ္ဓိခုနှစ်ပါးသီလဝိသုဒ္ဓိစေတဝိသုဒ္ဓိဓာမျိုးတွေခုနှစ်မျိုးရှိဟာဝိမု ക്തി ဆိုလို့ရှိရင်လည်းတတိယကဝိမု ക്തി ပရိပါဒတိဝိမု ക്തി နေခမ္မနာဝိမု ക്തി ဟာဆိုပြီးတော့
ဝိမု ക്തി အများကြီးရှိအဲ့ဒါလောက်များနေတဲ့ခဏနေထိုင်တော့နှလုံးနဲ့ဝိသုဒ္ဓိနဲ့ဝိမု ക്തി အဲ့ဒါကလူသားအားလုံးတို့ရဲ့ destination ဘဝပန်းတိုင်ဖြစ်ဘယ်တိုင်းကြီးကဘာလူသားဘယ်ဘာသာပဲကိုယ်ကိုယ်ကိုယ်ပဲဘယ်ဘာသာမှမကိုယ်ကိုယ်ရင်လည်းနေရောဘဝဟာဘာဖြစ်ရလဲ purify သတ်ရှင်းမယ်နေ့သတ်ရှင်းတဲ့ပုဂ္ဂိုလ်တရားဟာပြည့်ကင်းသတ်ရှင်းတဲ့ပုဂ္ဂိုလ်တရားဟာဘုရားဝိမု ക്തി liberation လုံမြောက်မှုကိုရအဲ့ဒီနှစ်ခုကလူသားတိုင်းချက်မှတ်ထားရတယ်မရှိမဖြစ်တဲ့ဘဝပန်းတိုင်းပဲရှင်းဥစွာအဲ့ဒါကိုပြောပါတယ်အဲ့ဒီဝိသုဒ္ဓိနဲ့ဝိမု ക്തി အတွက်သတ်ရှင်းစင်ကြယ်ခြင်းဆိုတဲ့ purification နဲ့လုံမြောက်ခြင်းဆိုတဲ့ဒီliberation အတွက်တို့ဘာလုပ်လဲဆိုလို့ရှိရင် we must follow the dhamma ဓမ္မကိုလိုက်နာကျင့်သုံးကြဓမ္မကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာ purify သန့်ရှင်းသွားသန့်ရှင်းလို့ရှိရင်သူက liberated လွတ်မြောက်သွားဘုရားရှင်တော်လေးမရှိကဘာတသိဝိသုဒ္ဓိလမ်းကိုကျင့်ခဲ့တာနောက်ဆုံးဝိမု ക്തി ရတော့မူသွားအဲ့ဒါကိုမြတ်ဗုဒ္ဓကိုယ်တိုင်ကမင်းတော်မူထားတဲ့စကားရရှိပါလေအကိုကတရားအနေနဲ့ပါဠိစာပေသေးသည်အများကြီးမပြောပဲနဲ့နည်းနည်းလေးတော့ဘုန်းကြီးတို့အကိုကွက်ပြပါဓမ္မဟဝေရခတိဓမ္မစာရိဓမ္မသူစိဏဒုက္ခမာဝဟတိဧသနိသံသောဓမ္မိသူစိဏေနဒုက္ခတိကိစ္စတိဓမ္မစာရိဓမ္မဟဝေရခတိဓမ္မစာရိဓမ္မသူစိဏောဒုက္ခမာဝတိဧသနိသံသောဓမ္မိသူစိဏေနဒုက္ခတိကိစ္စတိဓမ္မစာရိအဲ့ဒါဘာသာပြန်ကြည့်ရအောင်ဓမ္မဟဝေရခတိဓမ္မစာရိဓမ္မကျင့်တဲ့ပုဂ္ဂိုလ်ကိုထိုသူကျင့်တဲ့ဓမ္မကတကယ်ဆောင်းလျှောက်တယ်။နားမလဲစရာဘာမှမရှိပါဘူး။လွယ်ကူပါလေ။နော်။ဓမ္မကျင့်တဲ့ပုဂ္ဂိုလ်ကိုထိုသူကျင့်တဲ့ဓမ္မကတကယ်ဆောင်းပါလေ။ဓမ္မဟဝေရခတိဓမ္မစာရိဓမ္မသူစိဏောသူကမဝဟတိဓမ္မကိုကောင်းကောင်းကြည့်ရင်ချမ်းသာဒုက္ခကိုအဲ့ဒီဓမ္မကသိလာလိမ့်မယ်ဓမ္မကိုကောင်းစွာကြည့်ရင်ထိုဓမ္မကချမ်းသာဒုက္ခကိုဘာပါလဲဗျာသိလာလိမ့်မယ်ကောင်းကောင်းမကြည့်ရင်ချမ်းသာဒုက္ခတွေသိလာမှာမဟုတ်ဘူးခရယောဓမ္မသစ္စိနာဒုက္ခမဝတိဧဝနိသံသောဓမ္မိသူစိဏေဓမ္မကျင့်ခြင်းရဲ့အကျိုးဟာဘာလဲဆိုရင်ဘုပြောပြီးတယ်နှစ်ခုကိုကျင့်တဲ့ဓမ္မကကိုယ်ကိုဆောင်လျှောက်တယ်ကိုကျင့်ထားတဲ့ဓမ္မကကိုယ့်အတွက်အချမ်းသာဒုက္ခတွေကိုပယ်လာ What is the advantages of a dhamma practice ဓမ္မကျင့်တဲ့အကျိုးဟာဘာရလဲဆိုရင်အာလုံးဤရဏောတော်ဒီဒီနှစ်ချက်မှတ်ထားဓမ္မကျင့်ခြင်းဖြစ်ဓမ္မကကိုယ်ကိုသောရှမေပြီးတော့အဲ့ဒီဓမ္မကပဲကိုယ့်အတွက်ချမ်းသာပျော်ရွှင်မှုတွေကိုပယ်လာလိမ့်မယ်အဲ့ဒါဓမ္မချင်းချင်းရဲ့အကျိုးကျေးဇူးပဲနာဒုက္ခရင်ကိစ္စတိဓမ္မစာရိဓမ္မကိုတကယ်ကျင့်တဲ့ပုဂ္ဂိုလ်ဒီဒုက္ခတိဆိုတဲ့အဖြစ်ဆိုးကိုမရောက်ဘူးဓမ္မကျင့်နိုင်တဲ့အဖြစ်ဆိုးမရောက်ဘုရင်စင်ကြတော်မှနေကြတာကိုယ့်အကိုအဖြစ်ဆိုးတဲ့ရောက်နေတယ်လို့ထင်ရင်အော်တို့ဓမ္မမကျင့်ခဲ့မိလို့ဒီလိုသုံးတာအဲ့တော့မြတ်ဗုဒ္ဓရဲ့ဒီဓမ္မဘယ်မှာရှိတယ်လဲဆိုလို့ရှိရင်ဟောရလိချင်းမှပြောတဲ့ကိုယ်ပွေရာမြန်းလို့ unknown unknowable unseen ဘောမသိနိုင်မမြင်နိုင်တဲ့နေရာမှာမဟုတ်
ဥပ္ပယဘာသာတရားတွေမှာကတော့ဥပ္ပယစရာဘုရားသခင်အမျိုးမျိုးကဘယ်မှာနေမမြင်နိုင်မသိနိုင်တဲ့နေရာမှာရှိနေကြယဗုဒ္ဓဟောတဲ့ဓမ္မကဘယ်မှာလဲဆိုရင်လူတွေနဲ့အလုံးတစ်ထပ်တည်းဓမ္မနဲ့လူသားလူသားနဲ့ဓမ္မဘာဖြစ်လဲတသားတည်းရှိလူသားနဲ့ဓမ္မဟာခွဲလို့မရဘူးအဲ့ဒါကိုရှင်းပြအင်္ဂလိပ်စလုံးက homo center teaching ကိုခေါ်လူပဒနာဆုံးမှာဗုဒ္ဓရဲ့ဆုံးမှာကဘာပဒနာလူပဒနာအဲ့ဒါကပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ပြောအောင်မယ်ဆိုလို့ရှိလူဟာကိုယ့်ဘဝကိုယ့်ကိုဖန်ဆင်းတာကိုယ်ကိုယ်တိုင်ကိုယ့်ဘဝရဲ့ဖန်ဆင်းရှင်အမလူရဲ့တန်တမ်းမှာဘာတွေပေါက်ဆက်တိဆောက်ထားလို့ဆိုလို့ရှိရင်အလုံး၃မျိုးပါစိတ်စေတသိက်ယုတ်ဘယ်နှမျိုးတကယ်အရှိရဒီ၃စိတ်စေတသိက်ယုတ်ဘာဒီမှာဖန်ခွက်ထဲမှာရေလေးတက်တာအလုံးကြည့်လိုက်ရင်ရေလို့မြင်တယ်ထက်တန်းကြောင့်ကဓာတုပိရကျောင်းသားကိုသော့ပေးရင်သူကပြောလိမ့်မယ် H2O လို့ပြောလိုက်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်ပေါင်းထားတယ်လို့ပြောလိုက်အဲ့ဒီဘန်ခွဲတွေကရေကိုရေကင်းသစ်တာတဲ့ထက်ရေကင်းမှ0ဒီဂရီရဲ့အောက်ရောက်အောင်ရေကင်းသစ်တာကိုချိန်ပြီးတော့ဒီခွက်ကိုထည့်လိုက်ရင်ခွက်တွေကရေပါပဲခဲ့ပါအဲ့ဒီတော့ဘုရားရှင်တော်ကိုမေ့ကြည့်ဘုရားရှင်တော်ကပြောလိုက်မယ်ဒါပါလဲဆိုလို့ရှိရင်ဘုရားရှင်တော်ကအထကလာပရူပဒီလိုပြောတယ်အထကလာပရူပပါဠိစလုံးလေးတွေပြောကြည့်ပါဘာလဲလဲဟောနောက်တစ်မျိုးတူလိုပြောရင်အထကလတ်ယုတ်အထဆိုတာရှစ်ခုကလာပဆိုတာကပေါင်းထားယူပကယုတ်ရေထဲမှာယုတ်ဘယ်နှမျိုးပေါင်းတာရှစ်မျိုးပေါင်းတာကိုယ်ကန်ကြည့်လိုက်ရင်ကန်ကန်ရင်းအေးအေးလေးတွေ့ကြာကြာကန်တာတော့နှွေးသွားပူခြင်းနဲ့အေးခြင်းဘယ်ကရေကင်းသစ်တာရဲ့ရေကဟိုဖရီဇင်လောက်လိုက်တဲ့အခါကျတော့ဘာဖြစ်လဲခဲသွားတော့မာသွားတယ်အဲ့ဒီအမားနေတဲ့ရေခဲကပြေထုတ်ခဏလေးချတာတော့ကြတော့ပျော်သွားဟုတ်လားအဲ့တော့ဖွဲ့စည်းတာရှိတယ်ယူစည်းတာရှိတယ်ပူတာရှိတယ်အေးတာရှိတယ်မာကြောတာရှိတယ်နူးညံ့တာရှိတယ်နောက်သူ့မှာအယောင်ရှိတယ်အနံ့ရှိတယ်အရသာရှိတယ်အာဟာရဓာတ်တွေရှိတယ်အနည်းဆုံးရည်ဆိုတဲ့ဖန်ပတ်တစ်ခါမှာရုပ်ဘယ်နှမျိုးပေါင်းတယ်လဲဆိုရင်10မျိုးပေါင်းတာအဲ့ဒါအရှိတရားအဲ့ဒါအလုံးပဲတဲ့တပည့်တရားဓမ္မတွေမိမိတို့ရဲ့ခြေပြားကသဘင်များတလံများရှိတယ်ဒီကိုယ်ထဲမှာဘာတွေရှိနေတယ်လဲဆိုတာကိုသိဖို့ကသိရည်ကြည့်အဲ့ဒါသိရင်ဒါအသိမှန်ပဲအဲ့ဒီအမိမှန်ကိုခေါ်တော့သမ္မာဒိဋ္ဌိခေါ်ပါ။ဘာခေါ်မလဲ။သမ္မာဒိဋ္ဌိ Right understand. Understand rightly. မှန်ကန်စွာနားလည်ခြင်း။အဲ့ဒီအမှန်နားလည်ခြင်းသည်မှန်တဲ့အတွေးကိုသူကဥတည်သွားတယ်။အယူဆမှန်အတွေးမှန်တဲ့ပုဂ္ဂိုလ်ကအပြောမှန်တာကိုဥတည်သွားတယ်။အလောင်းမှန်တယ်အတွင်းမှန်တယ်အပြောင်းမှန်တယ်အယူဆမှန်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဘဝလမ်းကြောင်းမဖြစ်လက်မှန်သွားတယ်အဲဒါကြောင့်ဘဝတစ်ခုမှန်ကန်တဲ့လမ်းကြောင်းပေါ်မှာနော် right way ပေါ်တမ္မာမက်ကပန်တဲ့လမ်းပေါ်မှာရှောက်နေဖို့ရအတွက်အလုံးပဲမိမိတို့ကိုယ်မှာရှိနေတဲ့အရှိတရားတွေတကယ်သိအောင်အလုံးလေ့လာသိခြင်းပါလေအလုံးလိလချရမှာဖြစ်ပါအကျဉ်းတော်လေးမှာရောက်နေပြီးတော့စိတ်ညစ်ပင်ပန်းနေခြင်းဖြစ်ပါမှအကျိုးရှိ
အစရသတုမင်းရကြီးရဲ့ဖတ်ခမီးတော်ဗိမ်ပိတာရသားကဒီနန်းလူရှင်တဲ့အတွက်ကြောင့်အဖေကိုထောင်ထဲမှာထည့်ထားအဲ့တော့ဗိမ်ပိတာရမင်းရထောင်ထဲမှာဘာနဲ့နေသလဲနားလည်တဲ့လူမှတ်ဖူးတဲ့လူတော်တော်များဘာနဲ့နေလမ်းလျှောက်လမ်းလျှောက်ပြီးတော့လေပါဇက်ကတလုံးနဲ့ပဲရွတ်နေတယ်အဟောဗုဒ္ဓောအဟောဗုဒ္ဓောအဟောဗုဒ္ဓောဒါပဲသူကဗုဒ္ဓအကြောင်းကိုသိသိချာချာနားလည်ပြီးသားဖြစ်တဲ့အတွက်ကြောင့်အဟောဗုဒ္ဓောလို့အဲ့ဒါလေးကိုဆေကညွတ်ပြီးတော့တုတ်ကအတန်လေးထုံလိုက်တာနဲ့ဒီပြိုင်နဲ့တဲ့ဗုဒ္ဓရှင်တော်ရဲ့ကွမ်းတီတီပေါ့ဘာမှပြောပြောရင်မဖြစ်နဲ့ဘုံတော်တွေကိုပေါ့သူရှင်ထဲမှာအကုန်လုံးဝဲတာဟောဗုဒ္ဓောဟောဗုဒ္ဓောလို့အဲ့လိုနှလုံးသွင်းပြီးတော့လမ်းလျှောက်နေတဲ့ဗိမိတာရမင်းတရားသူဘာဖြစ်တယ်လဲလို့ဆိုတော့အစာမစားရဘီမဲ့အစာငတ်ထားတဲ့သူအချင်းတောင်ထဲမှာအစာမစားဘဲနဲ့နေနေမအိပ်ဖဲလဲနေလို့ရကိုယ်ကတော့အယောင်လေးထွက်လာသေးတယ်အဲ့ဒါဘာဖြစ်တယ်လဲလို့ဆိုတော့အကျိုးကျေးဇူးကပီတိကိုရတယ်ဒီနေ့နှလုံးထဲကသောကပရိဒီဝါကိုအဲ့ဒီဗုဒ္ဓနုဒ္ဓတိနဲ့ထုတ်ပြလိုက်တဲ့အတွက်ကြောင့်ပီတိဝင်လာတော့ဒီနေ့နှလုံးထဲမှာအေးပြီးကိုယ်ကအယောင်ထွက်ပြီးတော့အစာမစားပဲနဲ့နှိပ်သွားအဲ့ဒါကြောင့်ရမ်းနေတဲ့အချိန်ကိုအားလုံးပဲအချင်းကြီးမဖြစ်စေပဲအဲဒီလိုတန်ဖိုးရှိရှိအသုံးချသွားကြမယ်ဆိုရင်ရောက်ထားတဲ့နေရာတိုင်းနေရာတိုင်းဟာသစ္စာဘုရားပြောသလိုပဲတောင်ချားတဲ့ပဲရောက်ကြောင်ချားတဲ့ပဲရောက်ရှုံညုံအိုင်နေပဲရောက်တောင်ထိပ်ပေါ်ပဲရောက်ရောက်ရမှာဓမ္မနဲ့နေရင်အဲ့ဒီအရက်ဒီအရက်ကောင်းဖြစ်တယ်လို့ဇီဝရသာမဏေကိုကြောင်းပြပြီးတော့ဟောဘူးတာရှိပါတယ်အလုံးမဲ့မိမိတို့ရဲ့နှလုံးစိတ်ဝမ်းမှာအေးချမ်းစေဖို့ဒီနေ့ဘုန်းကြီးတို့ကတည်တွန်းပါတယ်ဓမ္မနဲ့နေကြအဲ့တော့ဓမ္မဆိုတာဘာလဲဆိုရင်အချိန်ကအဖြစ်ဘုန်းကြီးဘုန်းကြီးတို့အနှစ်ချုပ်ရပြောမယ်ဓမ္မရဲမှာအခြေခံအဖြစ်ဘယ်နှခုရှိမှလဲ3ခုပါ3ခုကဘာလဲဆိုလို့ရှိရင်သီလတစ်ခုရှိတယ်သမထရှိတယ်ဝိပဿနာရှိတယ်အဲ့ဒါကိုစလုံးဖလှယ်ပြီးတော့ပြောမယ်ဆိုရင်သီလရှိတယ်သမထကိုသမာဓိလို့ကြောင်းပြောရင်ရဝိပဿနာကိုပညာလို့ပြောရင်ရဒါဆိုလို့ရှိရင်ဓမ္မထဲမှာဘာတွေပါလဲသီလသမာဓိပညာအဲ့ဒီသုံးခုဘောင်းဟာဘာခေါ်လဲဓမ္မဓမ္မတရဏကိစ္ဆာမိဓမ္မဝေတရဏအညာနတိဆိုတဲ့ဥစ္စာတွေဟာဘာတွေလဲဆိုရင်ဒီသုံးခုကိုပြောတယ်ဓမ္မတရဏကိစ္ဆာမိဓမ္မကိုကိုယ်ကပါဤဆိုတာဒီသုံးခုကိုငါကျင့်မှန်ဤလို့အဓိပ္ပာယ်ရသမောမေတ္တနာအဉ္ဉာဏတ္တိငါဘဝကိုးကွယ်ရာဓမ္မမှာတဘာတရားမရှိဘူးဆိုတာငါကျင့်ထားတဲ့ဒီသီလသမာဓိပညာပြီးငါအဲ့အတွက်ကိုးကွယ်ရပဲလို့ဒီလိုအဓိပ္ပာယ်ရအဲ့ဒါကြောင့်မိမိရဲ့ရင်ထဲမှာဖြစ်တတ်တဲ့သောကပရိဒေဝဒုက္ခဒေါမနသဥပါယသာစိတ်တွေကပင်ပန်းခြင်းဆွေရခြင်းပူဆွေခြင်းလွန်ဆွေခြင်းတတ်တတ်ခြင်းစိတ်လုံးမသက်မသာဖြစ်ခြင်းမကျေနပ်ခြင်းဆိုတဲ့အဲ့ဒီဒုက္ခဘောင်းစုံဘာနဲ့ထုတ်ပြမလဲဆိုရင်ဒီဓမ္မနဲ့ထုတ်ရပါဓမ္မမရှိရင်ဒါတွေကိုမထုတ်နိုင်ဘုရားတို့1960နဲ့နှစ်ခုနှစ်ကအင်္ဂလိပ်စာစသင်တော့ဘုရားတော်ကိုအင်္ဂလိပ်စာသင်ပေးတဲ့ဆရာကဖတ်ဖို့ဆိုစာအုပ်ကလေးတောက်ပေးတယ်။အဲဒီစာအုပ်ကလေးက A letter from his father to his daughter
အဖေကသမီးထံပေးတဲ့စာတစ်စောင်လို့အဓိပ္ပာယ်ရစောင့်သေးသေးလေးသို့တော်လည်းရွေးထုတ်ရိုက်ထားလို့သေးသေးလေးဖြစ်နေတာရှိတဲ့စာတွေအကုန်ပေါင်းရတော့စောင့်ကြီးကလေးလေးလုံးလုံးရှိအဲဒီစောင့်ကြီးရဲ့နာမည်က Glimpses of World History လို့ခေါ်ဒါပသမန်းရဲ့ရုံပြန်နေအဲ့ဒီစာတွေကိုဘယ်သူကရေးပြီးတော့ဘယ်သူပေးတယ်လဲလို့ဆိုတော့အိန္ဒိယပြည်ကြီးရဲ့ပထမဆုံးဝန်ကြီးချုပ်နေရုကအဲ့လေဆိုရတာသူ့ကိုထောင်ထဲမှာထည့်ထားတဲ့အခါခါလင်းကနေပြီးတော့နေတဲ့နေတဲ့စာလေးတစ်ဆောင်တစ်ဆောင်ရေးပြီးတော့တက္ကသိုလ်ကျောင်းသူဘဝမှာရှိနေတဲ့သူ့သမီးအင်ဒီရာဂန္ဓီထံပို့ပေးသမီးအင်ဒီရာဂန္ဓီကအဖေစာတွေကိုဖတ်ပြီးတော့စုပြီးရဲစလေးနဲ့စီထားနောက်ကြတော့အင်ဒီရာဂန္ဓီကအဲ့ဒါစာအုပ်ရိုက်တော့လက်လေးလုံးလောက်စာအုပ်ကြီး Glimpses of our history ဖြစ်လာနေရုကအဲ့ဒီဖြစ်မှာပေါ်ပြထားအကြောင်းအရာလေးတစ်ခုအလုံးကိုခေါ်ရတဲ့လက်ဆောင်ကန်းကျင်တာပါဘာပေါ်ပြထားသလဲလို့ဆိုတော့အလုံးစိတ်တွေမြစ်ပြီးတော့ပင်ပန်းလာတဲ့အခါချလို့ရှိရင်သူဘာလုပ်တယ်လဲလို့ဆိုတော့တလောကလုံးမှာသူရေးတာပေါ့သူရေးတဲ့အတိုင်းလေးပြောတလောကလုံးမှာအလှပဆုံးဖြစ်တဲ့ယောက်ျားတယောက်ရဲ့ရုပ်ပုံလေးကိုစပွဲပေါ်မှာတင်ထားပြီးတော့အဲ့ဒါစိုက်ပြီးတော့ထိုင်ကြည့်တာပဲThe statue of a mole, most beautiful of the world. Kabama Allah so yaujadiyawaya statue yodu lehu. I place on the top of the table and gazing at it for 2-3 hours. Onai lena yi saichi lehu. Ariya kajalo si, I attain the clear vision to God.Purification of mind. My heart has become calm down. Clear vision. Do ye amyene babene. Ako shenwa. Say that bully that gonna calm down. Ego. Abama Allah so young jane yaw ye. Yopong lego. Sabwebo adenta bida. Tain chile. Say thema. Ipa re lo. Niruga yita.အဲ့ဒါပါလေလို့ဆိုတော့ညဇဗျာကိုရောမြတ်ရှင်သူတော်လေး6လက်မှလောက်ရှိတဲ့ရှင်သူလေးကိုသူထောင်နဲ့သွားတော့အဲ့တော့ဣဋ္ဌိကလေးသူချိန်ပြီးသွားသူစိမ့်ညစ်တဲ့အခါတိုင်းအခါတိုင်းဘုရားရှင်သူကိုစပွဲပေါ်တင်ထားပြီးတော့ဇာလည်းမရတော့ဘူးဇာလည်းမဖတ်တော့ဘူးဒီအယုတ်ကလေးထိုင်ကြည့်လိုက်သူပြောတယ်သူစာအုပ်မှာရေးတာအဲ့ဒီအယုတ်ကလေးက The vibration of the peace for me.Nyin chan ne, the shine has strike up my heart. Thu nalong na go, di nyin chan ne, shine the hori, la yek kat de dwey la. Thu e jang ma le. Nehru ka bura wa ta ra boho. Hindu wa. Ere jang alam pol, loka pri dewa ne go, ba ne phe shyam le solo shi. Thu ro re re di lo luk dara le di shi. Na ba dram bra se ru kyo dwara shi de re.သာရနေရုပြောတဲ့စကားတခွန်းနဲ့လုံလောက်နေပါစိတ်တွေသိပ်ပြီးတော့ပင်ပန်းတဲ့အခါသောကပရိဒီဝရီနဲ့ထောင်းတောင်းကြီးလို့ပူလောင်နေတဲ့အခါအဲ့ဒီရှင်တွေကနှလုံးသားတွေကအပူတွေကိုဗာနဲ့ငြင်းတယ်လဲဆိုဘုရားဆင်းတို့တော်လေးစပွဲမှာထိုင်ကြည့်ပြီးတော့စိုက်စိုက်စူးစူးကြည့်ခြင်းဖြင့်သူရှင်ဟာအေးချမ်းမှုကိုရခဲ့ဘူးလေglimpses of what his dream niru popya tha tha so shin yi di ma bhung yi lo tin sin jin taw yauk cha de daga ji lu a long paw a long le yin na na long le e chan taw dhamma go ko ne ta that the ni aw chin taw chin phi na long sai wan e chan chin go ya nai ma
ဘုရားနေရူးရဲ့စံတမူနာကတော့ဘုရားနောတတိဘုရားရဲ့အရဟံသမ္မာသမ္ဗုဒ္ဓတွေပါတယ်သူမသိဘူးသူမသိဘူးဒါပေမဲ့သူသိထားတာတိတ္တရဃောရမဘုရားကိလေသာအငြိချေကင်းပြီးတော့တန်ရှင်းသောပုဂ္ဂိုလ်တယောက်လို့ဒါသိတာတန်ရှင်းတာကိုလည်းပြောပြပြီးပါခေါ်တယ်ဝိသုဒ္ဓိတန်ရှင်းသောပုဂ္ဂိုလ်တယောက်သည်ဘာဖြစ်လဲ liberation လွတ်မြောက်မှုကိုရထားတယ်လို့အဲ့ဒီတဲ့ချက်ကိုဘုသူယုံကြည်တာနေရူးကပြဿယုံကြည်အလုံးမဲ့နှလုံးသား purifying တန်ရှင်းတော့အကျဉ်းအောင်ဆိုရဲအနှောင်အဖွဲဟာနည်းနည်းကလေးပါခန္ဓာကလေးပါတကယ်အကျဉ်းအောင်မဟုတ်ဘူးဒုစရတကယ်အကျဉ်းအောင်ဟာဘာလဲဆိုရင်ဘဝဟောဒီမြန်မာဘောဘတွေ့ရကြုံရတဲ့အကျဉ်းတောင်ဟာတကယ်အကျဉ်းတောင်လည်းမဟုတ်ပါဘူးဘဝနဲ့ချီပြီးတော့နှောင်ဖွဲ့ခံရတဲ့အကျဉ်းတောင်မျိုးလည်းမဟုတ်ပါဘူးတကယ်အကျဉ်းတောင်ဟာဘာလဲဆိုရင်ဘဝဘဝရှိတဲ့သတ္တဝါတိုင်းဘာရှိလဲဆိုရင်အကျဉ်းတောင်ရှိအလုံးဟာအကျဉ်းတောင်လည်းမဟုတ်ပါဘူးအဲ့ဒါကိုမြတ်စွာဘုရားဘယ်မှာဟောတယ်ဆိုလို့ရှိအယောဂရဇတ်တော်ဆိုရမှာဟောအဲ့ဒီဇတ်တော်ရဲ့သဘောအတူယုတ်လေးဘုန်းကြီးတို့ပြောပြမယ်အယောဂရဇတ်ဆိုတာဝိသတိနိဗ္ဗာန်ဇတ်ပါဠိအတ္တကထာမှာဘုရင်ကြီးရဲ့ပါတော်လေးဘုရင်ရဲ့မိဖုရားတယောက်ကပါဠိတယောက်ခွာတာဘလူးလာစားသွားဒုတိယတယောက်ခွာတယ်ဘလူးလာစားသွားတတိယတယောက်ခွာရင်လည်းပဲဘလူးစားအောင်မှာပဲလို့ပုရောဟိတ်တွေကပြောတယ်ဘာဖြစ်လို့အဲ့ဒီဘလူးကဒီဘရင်သားတော်ကိုလာလာပြီးစားတယ်လေဆိုတော့ဒီဘလူးဟာဒီကလေးကိုဘာဖြစ်လို့လာစားသလဲလို့မြတ်စွာဘုရားနောက်ကြောင်းပြန်ပြောတဲ့အခါကျတော့လွန်ခဲ့သောဘဝတစ်ခုမှာဘယင်းတယောက်တထီးတယောက်ထဲမှာတဲ့မိမနှစ်ယောက်ရှိပါလေမိမနှစ်ယောက်တို့တွေတယောက်ကသားကလေးတွေမွေးမွေးလာတယောက်ကသားယောက်ျားမမွေးတဲ့အမျိုးမအိန္ဒိယပြည်ကြီးရဲ့ရှင်အောင်ထုံးစံကသမ်းမွေးတဲ့ကြောက်သမ်းမွေးတဲ့မိမအိန်ရှင်မပါဠိလိုအိန်ရှင်မအဲဗမာလိုအိန်ရှင်မပါဠိလိုဂေဟပတိလို့ခေါ်တယ်ဒီအိမ်မှာသူအရှင်သခင်ပဲဘာဖြစ်လို့လဲသားရှိတဲ့အတွက်ကြောင့်အမွေခံရဒီသားအမွေခံသမီးအမွေခံမရှိဘူးအိန္ဒိယရှင်အောင်ထုံးစံအဲဟောသားသမီးတယောက်မှမမွေးတဲ့အမြုံမလားတပြည့်တပြည့်နဲ့အရှင်ဩဇာတိအိမ်မှာကြာလာသာသမီမရတဲ့အတွက်ကြောင့်ဒီယောက်ျားရှာထားတဲ့ပစ္စည်းကိုသူသားမရှိတဲ့အတွက်ကြောင့်အမွေမရဘူးအကယ်၍ယောက်ျားသေသွားရင်ချင်းရအမွေအကုန်လုံးကိုသားကယူပြီးတော့ဟိုသားမမွေးတဲ့မိမအမြုံမဟာဘာဖြစ်ရကျင်းကျုံဖြစ်အိန္ဒိယရှေးဟောင်းစနစ်အဲ့တော့ကျင်းကျုံဖြစ်ရမှာကြောက်လို့ဆိုပြီးတော့ဒီစည်းဝါးတွေကိုလည်းမစွန့်ကျင်ဘူးဒီယောက်ျားကိုလည်းပဲမခွင့်နိုင်ဘူးဆိုတော့ဟောသူနဲ့အတူနေတဲ့မိမတယောက်ကကလေးလေးမွေးတိုင်းမွေးတိုင်းအဲ့ဒီကလေးလေးကိုတိတိစိတ်တိတိစိတ်သူတတ်တတ်ပြစ်အဲ့တော့သတ်ပြစ်ပြီးတော့အသက်ခံရတဲ့ကလေးအမေကငါသားမွေးတယ်သားမွေးတယ်ဒီကောင်မငါကလေးတွေကိုတိတိစိတ်တတ်တတ်ပြစ်နောင်ဘဝများမှာလည်းပဲဘဝဆက်တိုင်းဆက်တိုင်းဒီကမ္မနဲ့ငါနဲ့ပြန်လီပြီးတော့ဆုံများဆုံရဒုက္ခလေးကိုဘယ်နည်းနဲ့မစုံပေါ့လူဖြစ်ရင်လည်းလူလူချင်းလူမဖြစ်လို့ငါဘလူဖြစ်ရင်လည်းပဲသူ့ပွဲတဲ့ကလေးကိုစားပါလို့ဤလို့ကလေးအသက်ခံရတဲ့ကလေးအမေကကလေးမမွေးတဲ့အမြုံမရံညိုးဖွဲ့၍ဆူတောင်းအဲဆိုရင်အလုံးသဘောပေါက်ပြီ ခုပြောနေတဲ့အတွေ့အခေါ်အယူအဆတွေကအလုံးပဲကလာတယ်ဆိုရင်နှလုံးသားတွေကပဲလာဘယ်ကစားတယ်လဲဆိုလို့ရှိရင်နော်အမွေမခံရမှစိုးတာတရားအမွေရသွားတာကိုဝမ်းမမြောက်နိုင်တာဒီနှလုံးကစားကလေးမမွေးတဲ့မိန်းမသည်ယောက်ျားရအမွေရောမရကလေးမွေးတဲ့မိန်းမကတော့ယောက်ျားရအမွေအားလုံးကိုဘာဖြစ်လဲရအဲ့တော့မရတဲ့ပုဂ္ဂိုလ်ကရတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာမကျေနပ်ခြင်းကိုဘာခေါ်တယ်လို့ကြားဘူးလားအိတ်သာတရားဘာတရားခေါ်အိတ်သာဒီမှာအိရှင်မဖြစ်ပြီးစီးပွားတွေအကုန်ပိုင်ရမယ်မိမအကောင်လို့လဲလွတ်ပြီးတော့ကြီးကျွန်ဖြစ်ရမယ်မိမကမနာလိုဝန်တို့ဖြစ်ချင်းသည်ပါဠိလိုပြောရင်အဲ့ဒါပါပါလေအိသာတရားခေါ်တက်သောဘုရားရာဇဂျိုအရှိပဲခေစကောတောင်ရဲ့အရှိပင်သားကဝေဒိယကတောင်ကြီးမှာအိန္ဒသာကလိုင်ကူမှာနေနေတော့ကအကြမ်းင်းကဆဲလာပြီးတော့မြတ်စွာဘုရားကိုမေခွန်း14ခုမေးဘူးတယ်14ခုတည်းကတစ်ခုမြတ်စွာဘုရားကဘာရှိတဲ့လူသားတွေဘေးရန်ကင်းကွာချမ်းသာစွာနေရပါလို့ဤလို့အပြည့်အစုံဆုတောင်းနေဆုတောင်းနေဘုရားဘယ်သူမှဆုတောင်းမပြည့်ဘူးတဲ့ဘေးရန်နေမကင်းကြဘူးဘေးရရန်နေအလွန်များတယ်အဲ့တော့ဘေးရန်ကင်းကွာချမ်းသာစွာနေရပါလို့ဤဆုတောင်းပေမဲ့ဆုတောင်းမပြည့်ပဲနဲ့ဘေးရန်နေများတာ။ဘာကြောင့်လဲဘုရားလို့ကြားမင်းဒီဘုရားရှင်အားလျှောက်အဲ့တော့မြတ်စွာဘုရားဖြေတော်မူတဲ့အဖြေ14ခုတည်းကတစ်ခုမှတ်ရအောင်။အိန္ဒမစ္စရိယကြောင့်ကဘာကြီးဘာဖြစ်လဲဘေးရန်များတာ။ဘာကြောင့်ပါလဲဧတမစ္စယံကောဒေဝနာမိန္ဒသတိမြတ်စွာဘုရားဖြိပသက္ကပညာသုတ်တံတရားတော်ဘုန်းကြီးတို့အကျယ်တော်ဝိဟောထားတဲ့တိတ်ခွေရှိတဲ့စောင့်ရှိဧတမစ္စယဆိုတာကဧတာကသူတော်ဘန်းတို့ရဲ့ជីវတ်တို့တဲ့အောင်မြင်မှုတွေကိုမကျေနပ်တာမစ္စရိယကမိမိရဲ့ပိုင်ဆိုင်မှုတွေကိုသူတော်ဘန်းတို့နဲ့ရှယ်ရမလုပ်နဲ့မဝင်ငှနိုင်ဒီနှစ်ခုဟောပွဲများသွားကြည့်လို့ရှိရင်စောစောရောက်တဲ့လူကဖြာအကျယ်ကြီးခင်းတာသူကြည့်တော့နှစ်ယောက်သုံးယောက်ဒီဘေးမှာဖြာနေနေရာတွေအများကြီးပိုးနေနောက်ကျပြီးရောက်လာတဲ့လူကနေရာမရဘူးဆိုရင်ပိုးနေတဲ့ဒီဖြာအစွန်ဖြာလေးမှာနေရာမရတဲ့လူဝင်ထိုင်လို့ရှိရင်စောစောစီစီခင်းထားတဲ့လူကမျက်စောင်းတကယ်ကလေးနဲ့မကျေနပ်ကြဘူးငါနေရာမင်းပါလို့ဝင်ထိုင်တယ်ဒါလို့ဖြစ်ဒီသားပေါ်မှာလည်းဒီတိုင်းသင်္ဘောပေါ်လည်းဒီတိုင်းပဲအာခုံကြီးတစ်ခုံလုံးနှစ်ယောက်ထိုင်ရမယ်ခုံကြီးတစ်ခုံကတယောက်တည်းစောစီးထိုင်ပြီးတော့ပေါင်ကြီးတစ်ဖက်ကားထားဘေးမှာဟိုဘက်မှာထုံကြီးတွေထုံကြီးတွေလက်ဝဲလက်ရချတာသူများလာဆိုင်ရင်နေရာမပေးရအဲ့ဒါဘာတွေလဲဆိုရင်မစ္စရိယတရားကိုယ့်ရဲ့ပိုင်ဆိုင်မှုကိုမဝေငှနိုင်တာကမစ္စရိယသူတော်ဘာတို့ရဲ့ជីវတ်တုတ်တဲ့မှုတွေဘောဝါမမြောက်ကြတာကပါတယ်လေအိတ်အဲ့ဒီနှစ်ခုရှိနေတဲ့မြတ်ကာလပါလို့ဒီကဘာလောကဟာဘာဖြစ်လဲဘေးရန်များတယ်ငြိမ်းချမ်းမှုဆိုတာမဖြစ်နိုင်ဘူးလို့သက္ကပညာသောမြတ်စွာဘုရားဟောတာအဲ့တော့ဒီမိမနှစ်ယောက်လင်းတယောက်တည်းဓမ္မအတူနေတဲ့မိမနှစ်ယောက်တယောက်ကသာသမီရတယောက်ကသာသမီမရသားသမီးမရတဲ့မိမသားသမီးရတဲ့မိမပါလေဘွေးတဲ့ကလေးအကောင်သတ်ပြအဲ့ဒါကလေးသားခံရတဲ့ကလေးအမေကဒီကောင်မငါကလေးတွေသတ်တယ်နောင်ဘဝဆက်ဆက်နှစ်ကလေးကသတ်ပြန်သတ်ပါလို့ဟိပြန်ပြီးတော့ဆူတောင်းတော့အဲ့ဒီမရောက်ကြားမှာရန်ဟာဘာဖြစ်လဲရော့သွားသလားတိုးလာအဲ့ဒါမေစီယားကိုခြေခံပြီးတော့ဘာဖြစ်လဲဒေါသဖြစ်သောတာဖြစ်အဲ့ဒီဘိမနှစ်ယောက်စလုံးပေဆုံးသွားပြီးတဲ့နောက်တယောက်သောမိမကဗာရဏသီဘယိမိဖုရားကြီးလာဖြစ်ခလေးသက်ခံရလို့ဆူတောင်းတဲ့ဘိမက
နေကလေးငါပြန်တရပါလာပြီလို့ဆူတာနဲ့မိမတာ
ဘလူဖြစ
်ဘလူဖြစ်တော့လိုက်ရှာ
ဘလူဘဝ
ငါကလေးတွေကိုတတ်တာပြည့်တဲ့ကောင်မဘယ်မှာဖြစ်နေတဲ့လေလို့လိုက်ရှာတော့ဘာရဂတိဘယင်းနန်းတော်မှာမိဖုရားကြီးဖြစ်နေတာလာတွေ့အဲ့တော့ချစ်တဲ့လူကချစ်တဲ့လူကိုမမေ့လို့ကဘာမှာရှမ်းပွေးတဲ့ချစ်သူပြောက်လို့ရှာတယ်ဆိုရင်သဘာဝတော်တော်ကျတယ်။ဒါကြီးတော့ကျတယ်ပြောမှာပေါ့မဟုတ်လား။ကိုယ်စားကမုန်းသူကမုန်းသူတရားကိုမုန်းသူပြောက်လို့ရှာတာဒီကောင်မဘာရတိဘယင်းနန်းတော်မှာမိဖုရားဖြစ်တယ်။အေးမိကလေးမွေးရင်ငါစားမယ်။အဲ့ဒါစားပြတဲ့ကလေးတစ်ပေါက်သုံးသွားတတိယကလေးမွေးကနီးတော့ကိုဝင်ရင်းတဲ့အချိန်မှာဘယင်ကြီးကနန်းတွင်းမှာတော်တော်တဲမှာဝင်ကြီးဒီအမတ်ဒီပရောဟိတ်ဒီဗေဒင်ဆရာတွေခေလို့ပြောရဓာတ်ဆရာတွေဗာရင်ကြီးတွေဘုရောတွေအကုန်လုံးပေါ်လေခေါ်တတိယကလေးမွေးတော့မယ်ဟေးအသက်ရှင်အောင်စောင့်ရှောက်ကြရအောင်နီးမျိုးစုံနဲ့ကာဝယ်ဖို့လောဘဟဘုရောကလည်းဘုရောနီးမေရောကလည်းမေရောနီးသာသာရုကလည်းသာရုနီးမင်းတို့နီးမျိုးစုံနဲ့လောက်ကြသမ်းပါလို့ဆိုတော့တူအောင်ပြောပြီဝိုင်းပြောလိုက်ကြတာဘလူဟာတဲ့ထမ်းရွက်ကိုဟောဒီခြေသလုံးမှာပတ်ပြီးတော့ခြေထမ်းရင်ဘလူကြောက်တယ်ဒါကစားရဲပါလားဟုတ်တာမဟုတ်တာသာနော်ခြေတော်ကအဲ့ဒါကြောင့်ဒီကလေးရဲ့ခြေတော်မှာထမ်းရွက်ကလေးတွေပတ်ပြီးတော့ခြေထားပေးဘလူကြောက်ဟာဒါနဲ့လည်းစိတ်မချရသေးဘူးဆိုတော့နောက်တယောက်ကဘာပြောလဲဆိုတော့နောက်တယောက်ဟောဆရာတယောက်ကဟောတယ်မင်းကြီးအဲ့ဒီခလေးကိုသန်လောင်အိမ်ထဲမှာထည့်ထားပါဘာအိမ်လဲသန်လောင်အိမ်ကြီးကိုပါဠိလိုခေါ်တယ်အယောဂရသန်လောင်အိမ်ထဲမှာဒီခလေးလောင်ထားပါသန်လောင်အိမ်ကိုလည်းဘလူးကြောက်တယ်။ထမ်းရွက်ကိုလည်းဘလူးကြောက်တယ်။ထမ်းရွက်မှာတော့အင်းတွေပါနေပါမလားမသိဘူး။ဆိုတော့ဘယင်ကြီးကပရောဟိတ်တွေညွန်ကြားတဲ့တဲ့ကလေးချီတော့ထမ်းရွက်တွေပါ။တန်အိမ်ကြီးဆောက်ပြီးတော့ကလေးတန်အိမ်နဲ့ထည့်ထား။တော်ပြောမယ်အဲ့ဒီတန်အိမ်ထဲမှာဘယ်လောက်ထားလဲဆို16နှစ်ထား။ဘလူးစားမလို့လာတော့လာတယ်။ထရွက်6ချီတော့ဆွဲတော့ကြီးလို့ကြောက်ထားရဲ့။တန်အိမ်ကြီးကြောက်တာလေ။ဆရာ6ကြောက်တာနဲ့တန်အိမ်ကြောက်လို့ဆိုဘလူးကလာလာကြည့်ပြီးတော့မစားဘဲနဲ့ပြန်ပြန်သွား။သို့တော့ဘလူးစားတဲ့ဘေးမှာလွတ်ပင်လွတ်တော်လည်းပဲဒီကလေးဘယ်မှာနေရ။တန်လောင်အိမ်မှာနေရလေတဲ့ဘလူးစားတဲ့ဘေးကလွတ်သွား။အဲ့တော့အချင်းကြတယ်ဆိုတဲ့ဥစ္စာတစ်ခါတစ်ခါမှာကံကြောင့်လည်းပဲဖြစ်တခါတခါကံကဘလောက်ကောင်းကောင်းပါပဲဉာဏ်ကြီးလွဲကုန်လို့လည်းဖြစ်တခါလေကံဉာဏ်ကြီးတော့အကောင်းသားပဲဝရိယချွတ်ချော်မှုကြောင့်ဖြစ်တခါလေကံဉာဏ်ဝရိယအာလုံးကောင်းအကြောင်းတစ်ခုခုကြောင့်သူ့ကိုထက်ထားဒီကလေးထောင်နဲ့ထက်ထားတာဘာဖြစ်လို့တန်လောင်ဝင်နဲ့ထက်ထားတာဘလူးစားမှာဆိုလို့ထည့်ထားလိုက်ရတာတကယ်တော့ဒီကလေးကံလဲကောင်းပါလေညာလဲကောင်းပါလေဝရိယလဲကောင်းပါလေဘာပြစ်မှာတော့မရှိဘူးဒါပေမဲ့လွတ်ထားရင်ဘလူးစားတော့မဆိုလို့ဆိုထောင်နဲ့ထည့်ထားလိုက်ဘယ်နှစ်နှစ်နေလဲ16နှစ်ကြီးကြာသို့သောအဖေနဲ့သားသားနဲ့အဖေတို့ကသေးသေးချာချာသဘောပေါက်ပြီးသားငါသားလောင်ဤနေကမထွက်နဲ့နော်ဘလူးစားတော့မယ်အပြင်မှာဘလူးမှရှိချောင်းနေအဲဒီလောင်ဤနေမှာနေရင်လည်းအလကားတော့မနေနဲ့ငါသားဆောပြီးတော့ရှေးတော့ကတော့မင်းသားတွေသင်ရတဲ့အတတ်ပညာဟာဘာခေါ်လဲဟိုအထာရသဆိုပြီးတော့18000တော့အတတ်မင်းဖြစ်မဲ့ပုံကောသင်ရနော်အဲ့တော့ဆက်ရှိရသောအတတ်ပညာကိုတဲကတူကြောင်းသွားပြီးတော့သင်ခွင့်မရဘူးသူအကျဉ်းထဲမှာနေရတာဘို့သာအိမ်ထဲနေရတယ်အဲ့တော့တဲကတူကဆရာတွေကိုခေါ်ပြီးတော့အဲ့ဒီသန်လောင်အိမ်ကြီးထဲမှာကလေးပညာသင်တယ်16နှစ်အရွယ်မှာ
မင်းတို့တတ်အပ်တဲ့အထာရတာဆိုတဲ့အတ္တပညာ16ခုကိုဘာဖြစ်လဲအကုန်လုံးတတ်ပါတို့အဲစိတ်အခြေတော်မှာဒကာကြီးတွေဒကမာကြီးတွေလည်းရှိရှိမှာပေါ့မလုံးမယ်နော်ဘုမသံလောင်အိမ်ထဲမှာနေရင်းတယ်သင်ယူတာထာရဘသိဗ္ဗ16သတ္တပညာအကုန်တတ်16နဲ့အရွယ်ရောက်ပြီးပညာလည်းစုံပြီဒါဆိုရင်တော့ငါသားဘလူတော့မစားတော့တော့ဘူးအဲ့ဒါကကြီးပြီဟုတ်ဆိုပြီးတော့မှအဲ့ဒီတော့ဒီကလေးကိုအဖေကပါလဲမင်းသားလေးတန်အိမ်ကြီးတွေကလေလွတ်လိုက်တန်အိမ်ကြီးတွေကလွတ်ပြီးတော့ရွှေနှမ်းတော့ပို့ပြီးတော့နန်းသားနဲ့ရေချိုးအဘိသိက်သွန်ပြီးတော့နဖူးသင်းချက်ဆလွယ်ဒီမကိုက်ဒီဆင်တာပေါ့လေဆင်ပြီးတော့မင်းအဖြစ်မြောက်မယ်အဖေကဒီနံလွှဲမယ်သူကျင်းတဲ့နေရတာ16နှစ်လွတ်လာတယ်အဖေကဘာပေးမလဲဗာရဏသီဒီနံအကုန်ပေးမယ်ပညာလက်သက်တာဟုတ်အဲ့ဒီတော့မှစဉ်းစားတယ်ဒီအယောဂရမင်းသားပေါ့လေအယောဂရကတန်အိမ်တန်အိမ်နဲ့16နှစ်နေခဲ့ရတဲ့အယောဂရမင်းသားကစဉ်းစားတယ်ဘာစဉ်းစားတယ်လဲလို့ဆိုတော့အော်ငါဖေကငါ့ကိုမင်းဖြစ်မြောက်အောင်မယ်ပါရဏသီကိုငါအောင်ရှိပါအောင်ငါဒီ16နှစ်တို့ကာလပတ်လုံးဘယ်မှာနေခဲ့ရတန်လောင်အင်ကြီးထဲမှာနေခဲ့ရအဲ့ဒီတန်လောင်အင်ကြီးထဲမရောက်ခင်တုန်းကဘယ်မှာနေခဲ့ရအမိဝမ်းထဲမှာသုံးဆန်တိုင်းပြောဆယ်လနေခဲ့ရအမိဝါနဲ့မရောက်ခင်ဟိုအတိတ်တွေဘဝတွေပြန်တွေးကြည့်လိုက်ဟိုနင်းနေနုံနုံနေခဲ့ရတဲ့ဘဝတွေမဟုတ်ရှင်သင်ဝလီလို့ဆိုလို့ရှိရင်အမိဝါနဲ့မှလေ9နှစ်ကြာတယ်မဖွားနိုင်လို့ကန်းကခန်းနေတာ9ရက်အဲ့တော့ဖေကမင်းမြောက်တရား၅ပါးဆင်ပြီးတော့ဘိသိက်သုံးမယ်လေကြံရောဒီအယောဂရမင်းသားသူအဲ့ဓာတွေပြန်တွေးတာအကျဉ်းတော်လို့ဆိုတာကဟောဒီတန်ဆောင်အိမ်ကြီးတစ်ခုတည်းအကျဉ်းတော်မဟုတ်ဘူးတဲ့เนาะအမေဝမ်းကောင်းမှာ6လ10လနေခဲ့ရတာလဲပါလဲအကျဉ်းတော်အဲ့ဒီအကျဉ်းတော်ကမှခြေလည်းမလုံနိုင်ဘူးလက်လည်းမလုံနိုင်ဘူးခြေရောလက်ရောကွင်းပြီးတော့အမေဝမ်းထဲမှာဘယ်လိုနေရလဲဒကာကြီးတွေမမေ့လားဒီမှာမှလှုပ်လှုပ်လှဲ့လှဲ့လေးရှိရင်ရှိအောင်ပဲမိဝမ်းနဲ့လှုပ်ကုန်မလုံးနဲ့ဘလို့တရအစာသစ်အစာချက်အောက်တဲ့ဝန်ရံပုံနံညီလောက်ကျင်းမြောင်းမေးမိုက်မိဝမ်းတိုက်ဝယ်ပင်၌လောက်လို့ကြောက်ကိုဝမ်းပြုဒုနှစ်ခုကြံအောင်ခေါင်းထားလျက်မေးပြလက်ဆုပ်သင်းငုတ်တော်မှမြောက်ဟောကောက်တိနဲ့မလှုပ်မရှက်သေးတော့လက်ဝယ်စိတ်ငယ်လို့အလံပဲမိမွေငယ်ချီသောအမိစက္ခဥေစာလေကိုသဆတ်ဆတ်တပ်ပြတစေဆေလတေ၍လေကမ္မသဥဆောင်ချသာမေဝသူ့ရောက်တန်ကောက်ပောက်ကဆွဲမြောက်စင်မြောင်းတန်တောင်ချိတ်ချီပုံနေရိကပြင်သောကြာလေအဆွတိဟံကြည်ပြန်ဒုက္ခပြင်းများစွာသည်လက်ဆဇာတိမူရင်သည်လို့ဇာတိပိဒုက္ခသမဆက်ကြယူခုတာပေါ့တခါကြီးပြီနော်ပရိသန်တွေနေရခြင်းဒီဇေယျကြီးအဲ့ဒါလေးကိုမဝိသုဒ္ဓရဆိုကြီးကအဲ့ဒါအတိပယ်လေးနဲ့လင်္ကာလေးလိုရေးတယ်အမိဝါကောင်းထဲမှာတဲ့အစာသိအိမ်အဲ့ဒီရင်ညော့နားမှာရှိတယ်အစာသိအိမ်ခွေးအံပါတိလိုပဲခြင်သွို့ပုတ်နေတဲ့ပလိတိဖုံးလို့အစာသိအိမ်ကြီးအဲ့ဒါတညသိရဇာကကျဲ့ပြီးတော့အောက်ဆင်းသွားတယ်ချက်ရဲ့အောက်နားမှာအစာဟောင်းအိမ်သာဟောအိစံမစင်တုံကြီးပဲအဲ့ဒီအထုတ်ကြီးနှစ်ခုကြားမှာစာသိအိမ်ကိုခေါင်းမှရွက်အစာဟောင်းအိမ်ကိုဖင်ခုထားအဲ့ဒီထဲမှာသွေးအိမ်ပြီးအိမ်တလိပ်ပုတ်သွေးပုတ်ပြီးပုတ်ဒီထဲမှာသင်္ကုတ်တော်ပေါ်မှာမြောင်းအုပ်ကလေးကုတ်ကုတ်ကလေးထိုင်နေတယ်လို့ပဲတဲ့မေးအောင်မှလက်ကလေးဆုံးကုတ်ကုတ်ကလေးနေရအမေကငရုတ်သီးတွေတအားစားချပူလုံးလို့အမေပူလိုက်တာလို့တခါမှမပြောနိုင်အမေကရေခဲတွေမျိုးချကလေးကအေးလုံးလို့အမလေးအေးလိုက်ကြည့်ရဲ့မပြောနိုင်အမေကခါကြီးကုန်းလိုက်ရင်ခင်ဗျာကလေးဘယ်လိုနေမလဲ မော်တော်ဆိုင်ကစီးတဲ့အမေဘိုက်ထဲကကလေးဆိုတော့ဒုက္ခဖြစ်မှာနော်ဘာမှမပြောနိုင်ချင်းကျုပ်ပြီးတော့နေခဲ့ရအဲ့တော့အယောဂရမင်းသားပြန်တွေးခေါင်းဤတန်လောင်အိမ်ထဲမှာနေရတကယ်အချင်းကြတာမဟုတ်ဘူးအမေဝမ်းထဲမှာဆယ်လနေရတာကမှဘယ်သူမှမကင်နိုင်တဲ့အချင်းဘုရားမဆယ်နိုင်မကယ်နိုင်တဲ့အကျင်းဘာမှပြောဆိုခွင့်မရတဲ့အကျင်းအယူခံခွင့်ဘာမှမရှိတဲ့အကျင်းအမိဝမ်းနေရတဲ့ဇာတိအကျင်းတော်ပါလေအယူခံစွာတော့ဖယ်သွားတယ်ကျုပ်ကြလုံးနဲ့ဗျာဆယ်လတော့မနေပြရသေးတယ်6လလောက်နဲ့ဝမ်းကောင်းတဲ့ကထွက်ပြရသေးနော်အဲ့ဒီလိုလေးများအသနာခံစားလေးတင်ရင်ဆရာဝန်ကကုသိုလ်အခွင့်ပေးလို့ဖြစ်တယ်ကိုယ်လည်းမဆုံးသေးဘူးဘဝနဲ့အောင်လို့လောက်ထားပါအဲ့ဒါကြောင့်မို့လို့အယူခံတာလည်းတင်လို့မရလျှော့ရဲ့လည်းမရအကျဉ်းပါလေဝမ်းကောင်းတဲ့မှာနေရတဲ့ဇာတိအကျဉ်းတောင်ပြီးလျှော့ရဲ့လည်းမရှိလွတ်ရဲ့လည်းမမြင်ဘူးတဏ္ဍလောဘကိလေသာမတန့်ရှင်သေးသမျှအဲ့ဒီဇာတိကိုအလုံးမဖြစ်လေအကျဉ်းကြီးနေရအခုရင်းတော်မှာရောက်နေတဲ့ဘုန်းကြီးတို့တပည့်တကားတွေအားလုံးဟုတ်လားကိုအပြစ်သတ်မှတ်ထားတဲ့နေ့ကောင်းလို့ရှိရင်အားလုံးလွတ်ဖို့သိကြတယ်ဟောမေဝန်ကောင်ရှင်းတော်မှာနေရတာကတဏ္ဏမကုံသေးသမျှအပြစ်လဲဘယ်သူမှမလွတ်နိုင်ဟောဒီပခုံးမှာကျေပွင့်ကြီးနေတဲ့တကားကြီးတွေလည်းပဲသူတို့လည်းအကျဉ်းသားတဏ္ဏရဲ့အကျဉ်းသားဟုတ်လားဟောနေတဲ့ဘုန်းကြီးလည်းပဲတဏှာကိလေသာမကုန်သေးတဲ့အတွက်ပါလေတဏှာရဲ့အကျင့်သာဇာတိမိခင်ရဲ့ဝန်ကောင်းမှာအကျင့်ကြီးပြန်ပြီးတော့မဖြစ်အောင်ကအောင်ပဲဆေလျှော့ရဲ့ကလေးနည်းနည်းပြေးပါဗျာခொဏလနဲ့ထွက်ပြရစေလို့အဲ့လိုစာလေးတင်ခွင့်လည်းပဲမရှိပါဘူးအယောဂရမင်းသားကအဘိသိသုံးကံကြီးအဲ့ဒါပြန်မြင်တာတဲ့ပြိတ္တအဲ့ဒါပြန်တတိယသံလောင်အိမ်မှာနေရတာ16နှစ်အမေဝမ်းမှာနေခဲ့ရတဲ့ဆေလဆေလပေါင်းဆေလပေါင်းဆေလပေါင်းဘဝပေါင်းအတိတ်မှာပြန်ရည်လို့ရသေးလားတရားဟုတ်တဏမကုံရင်နောက်ထပ်ကအချင်းချင်းဒီလိုပြန်ပြီးတော့နေရအောင်မဲ့အချင်းတော်မင်းကိုဘယ်တော့ဆုံးမလဲလို့အနာဂတ်ကိုမျှော်ပြီးတော့ကန့်သတ်ဖို့ကမတတ်နိုင်အဲ့ဒါကြောင့်အာလုံးဓမ္မကိုသာကျင့်ဓမ္မမကျင့်ဘဝအကျဉ်းတော်ကဘယ်တော့မှလွတ်ချမှာမဟုတ်ဘူးဒီဘဝခံရတဲ့အကျဉ်းဆိုတာအနည်းငယ်မြပဲတန်တရာခံရတဲ့အကျဉ်းကပို့ပြီးတော့ကျင့်ကြက်ရှိလျားဟုတ်လားအဲ့ဒါအယောဂရမင်းသားကသဘောချပြီးတော့အဖေချတဲ့အကျဉ်းက16နှစ်သံလောင်အိမ်မှာဘလူးစားတဲ့ဘေးကတော့လွတ်ခဲ့ပါပြီအကျဉ်းကြလို့ဘလူးစားတဲ့ဘေးကလွတ်သွားတယ်အကောင်ဆုံးမျိုးတွေ့ရင်သူကအကောင်လေးနဲ့ရှိသေးတယ်နေတို့6နှစ်ထောင်ထဲမှာနေတော့ glimpses of one history စာအုပ်ကြီးရလိုက်သူရဲ့စိတ်ဖြည့်ရတာဘာလဲဆိုတော့သူယူသွားတဲ့6လဲမှလောက်ရှိတယ်ဘုရားရှင်တို့ကလေးအဲ့ဒီဘုရားရှင်ကပုံလေးရလဲပြောမယ်။တီဟိုကျွန်းရဲ့မြောက်ပိုင်းအနုရာဒမြို့မှာလွန်ခဲ့တဲ့နှစ်2000ကထူထပ်ခဲ့တဲ့ကဘာမှာအစောဆုံးဖြစ်တဲ့သမာဓိစင်တုတော်ဆိုတာအနုရာဒမြို့တီဟိုကျွန်းမှာရှိ။အဲ့ဒီစင်တုတော်ပုံတူကလေးကိုသူကအဲ့ဒါလေးထောင်းနေယူသွားတယ်။အဲ့ဒီအယုတ်ကလေးထိုင်ကြည့်ပြီးတော့စိတ်အေးချမ်းမှုကိုရှာ။စိတ်သက်သာရာရတယ်။ဒါနေရူးရဲ့ experience ကိုအယောဂရဇတ်တော်အရာတော်တဲ့ဘာလဲဆိုလို့ရှိရင်မြတ်ဘုရားမှာတန်လာအိမ်မနေရတဲ့အကျင့်ဒီ36နှစ်လူလောကထဲကိုရောက်မလာသေးခဲ့အမိဝမ်းကောင်းမှာနေခဲ့ရတဲ့အကျင့်ဒီ10လအဲ့တော့10လအကျင့်ပေါင်းဟာဘဝသန္တာမှာမေနဲ့မတွက်နဲ့နေခဲ့ရပြီဘယ်သောအခါမှာငါသည်ဝိမု ക്തി ဆိုတဲ့ freedom လွတ်မြောက်ခြင်းကိုဘယ်တော့မှရပါမလဲအဘိဓိသံဃာနီလေးမှာအယောဂရမင်းသားကဒါစဉ်းစားကြည့်ပြီးတော့ဟောအဲ့ဒီအချင်းချင်းချင်းအချောင်းရင်း တကယ်တော့ကိလေသာပဲတဲ့။ဘာများလဲ။ကိလေသာဆိုတာခြုံထား။လောဘဆိုတာလည်းကိလေသာ။ဒေါသဆိုတာလည်းကိလေသာ။မောဟဆိုတာလည်းကိလေသာ။အိတ်သာကိလေသာ။နော်။မေစရိယကိလေသာ။ပြင်းဖို့တစ်ခုတစ်ခုကလွန်ကျူးဆိုတာတစ်ခါတစ်ခါဒေါသနဲ့လွန်ကျူးတာရှိ။တစ်ခါတစ်ခါလောဘနဲ့လွန်ကျူးတာရှိ။တခါတခါကျတော့လောဘဒေါသမဟုတ်ဘူးအိတ်တမစ္စတိယနဲ့လွန်ကျူးတာမျိုးလည်းပဲရှိတခါတခါကျတော့မာနကြောင့်ဖြစ်တာလည်းရှိတခါတခါကျတော့ဒိဋ္ဌိကြောင့်အယူမှားပြီးတော့အတွေးမှားပြီးတော့ဖြစ်တာမျိုးလည်းရှိအဲ့တော့ကိလေသာ10မျိုးစလုံးပြီးဘာဖြစ်လဲဒုက္ခအာလုံတို့ဤအကျဉ်းအကျက်ကျခြင်းအာလုံတို့ဤပါလေအကြောင်းရင်းအဲ့ဒီကိလေသာမှမလွတ်မြောက်သေးသမျှဘဝအကျဉ်းတော်ကငါသည်လွတ်မြောက်မှာမဟုတ်ဘူးသမီးတော်တဲ့အကျဉ်းတော်ဘဝပေါင်းများစွာအမိဝမ်းကောင်းတည်းသောအကျဉ်းတော်မှာလည်းနေကြရပြီဒီဘဝဘလူစားတဲ့ဘေးကလွတ်စေခြင်းလို့ဆိုပြီးတော့အဖေချထားတဲ့တန်ကွန်ချာအကျဉ်းတော်ကြီးတွေကလည်းပဲကျုပ်ခုလွတ်ပါနောက်တပံဒီလိုအကျဉ်းတော်နေတဲ့ကျုပ်ပြန်မဝင်ရအောင်ဌိနံစည်းစိမ်မယူပါရစေနဲ့တော့ဌိနံစွန့်ပြီးတော့ခိမွန်တာပဲဝင်မရစေတော့လို့ဌိနံစည်းစိမ်ကိုစွန့်ပြီးတော့ရသိလုံးလို့ခိမွန်တာဝင်နေအယောဂရမင်းသားဌိနံကိုစွန့်လို့ပြီးတော့ခိမွန်တာဝင်သွားတော့ခိမွန်တာအဝင်မှာသူကျွေးကြော်သွားတယ်အဟံခောဝိမုတ်တော်ကာမဗန္ဒနာဇလုံးနဲ့ကျင်နာပါတယ်အဟံခောငါသည်ကဆိုလေကာမဗန္ဒနာကာမအနှောင်းအဖွဲကနေပြီးတော့ဝိမုတ်တော်လွတ်မြောက်ခဲ့နေပြီတဲ့ငါသည်ကာမအနှောင်းအဖွဲကလွတ်ခဲ့နေပြီအလုံးကြပြီဘာဘယ်ကလွတ်ပြီတဲ့ငါသည်ကာမအနှောင်းအဖွဲမှလွတ်ပြီအဘိဝံကောင်းအကျဉ်းတော်ကလွတ်ခဲ့ပြီအဖေချထားတဲ့ပါတယ်လေသံအကျဉ်းတော်ကြီးကလည်းလွတ်ခဲ့ပြီဌိနံကိုစွန့်လိုက်တဲ့အတွက်ကြောင့်ဘယ်လွတ်ကာမအကျဉ်းတော်ကလည်းလွတ်ခဲ့လေပြီဆိုပြီးတော့ဟိမွန်တာကိုဝင်သွားတယ်ဟိမွန်တာဝင်ကန်ဒီအဖေကိုသားပြောသွားတယ်ဓမ္မဟဝေရခတိဓမ္မစာရေတာတာခမိရဏအိုမင်းမြဓမ္မစာရေဓမ္မကျင့်တဲ့ပုဂ္ဂိုလ်ကဓမ္မထိုးသူကျင့်တဲ့ဓမ္မကဟဝေရခတိတကယ်ဆောက်နေဓမ္မကျင့်တဲ့ပုဂ္ဂိုလ်ကထိုးသူကျင့်တဲ့ဓမ္မကတကယ်ဆောက်နေဓမ္မသူစိန်တော်ဒုက္ခမှာအတိသူစိန်တော်ကောင်းကောင်းကြီးပြင့်ထားတဲ့ဓမ္မဓမ္မအတိဒုက္ခချမ်းသာကိုအာမတိဆောင်ရွက်တယ်ဓမ္မကိုတကယ်ကျင့်ရင်ချမ်းသာဒုက္ခကိုဆောင်ရွက်မယ်ချမ်းသာဒုက္ခတွေပေါ်ပေါက်လာမယ်ဧသာနိသံသောဓမ္မသူစိန်နေဧသာနိသံသောဓမ္မသူစိန်နေသူစိန်နေကောင်းစွာကျင့်ထားတဲ့ဓမ္မဓမ္မရဲ့ဂျိုးကတော့ဧသာနိသံသောဒီအကျိုးနှစ်ပါးပါပဲဓမ္မကိုကောင်းစွာကျင့်ပြီးအကျိုးနှစ်ပါးရမယ်အကျိုးတစ်ပါးကကိုကျင့်တဲ့ဓမ္မသည်ကိုယ်ကိုစောင့်ရှောက်နှစ်ကဓမ္မကျင့်တဲ့ပုဂ္ဂိုလ်ထံအဲ့ဒီဓမ္မကဟော happiness and freedom ပေါ့နော်ချမ်းသာခြင်းနဲ့လွတ်မြောက်ခြင်းတွေကိုကိုကျင့်တဲ့ဓမ္မကကိုယ်စီဘာဖြစ်လဲသိလာလိမ့်မယ်တပည့်တော်ဓမ္မကျင့်ခြင်းအကျိုးဟာဒီတစ်ပါးပဲဓမ္မကိုတကယ်ကျင့်လို့ရှိရင်ဘဝဆိုးဘယ်တော့မှမရောက်ဘူးခမိတော်ကိုသွားပြုံးတော့ပဲဆိုပြီးတော့အယောဂရတန်ဆောင်အိမ်မှာဆက်ချောင်းနဲ့နေခဲ့တဲ့မင်းသားဟိမွန်တာဝင်ပါလေပြီးတော့မှနေကောင်းချုပ်တဲ့အခါကျနာဤဓမ္မအရမောစဥဘောသမဝိပါကိနောအာဓမ္မနိရယံနေတိဓမ္မောပါပေတိသုခတေတန္တခမိတော်ဓမ္မောသဓမ္မသီလကောအရမောသအဓမ္မသီလကောဥဘောဓမ္မအဓမ္မဣနပါတုသည်သမဝိပါကိနောတူသောအကျိုးရှိကြကုန်သည်နာဟွန်းသည်မဟုတ်ကြဘူးခမိတော်ဓမ္မနဲ့အဓမ္မ အချိုးပဲမတူဘူးတဲ့မနဲ့ပါဓမ္မနဲ့အာရမသည်အချိုးပေးပုံနဲ့မတူဘူးဖြင့်အာရမတိရိယနေသည်အဓမ္မသည်ဒုက္ခကိုဖြစ်စေတယ်ဓမ္မောပပိတိသုခတေဓမ္မကချမ်းသာကိုဖြစ်စေတယ်အဓမ္မကဘာတွေကိုဖြစ်စေဒုက္ခကိုဖြစ်စေတယ်ဓမ္မကချမ်းသာဒုက္ခကိုဖြစ်စေတယ်ဝတ္တဝါဖခင်တော်ကမိန်ကြားပြီးတော့မှဟိမတံဟိမွန္တတောယသောဝိမု ക്തി ဒုက္ခံဝိမု ക്തി ဒုက္ခဆိုတာလွံ့မြောက်ခြင်းချမ်းသာကိုပရိယေသိဒုက္ခံမောရှာမိခြင်းကလောရှိတော်မူတဲ့အတွက်ကြောင့်နေခမိကောင်းစွာမသိထွံ့မြောက်တော်မူခဲ့ပါပြီသတည်းအလုံးဘုန်းကြီးတို့ဟောပြောတဲ့ဟောပြောချက်တဏှာကြီးနဲ့ဆင်ငါးပြင်းနဲ့ငါးတောင်ကြားတဲ့တပည့်တရားတော်များတွေအတိတ်ဘဝတန်ត្រာမှာဆွေမျိုးမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တတ္တဝါရဲ့လို့မရှိဘူးလို့ရသော်ဘုရားအနမတက်ကသုံးမှာဟောပါနတ္ထိဘိခဝေအနမတက်ကတန်တာရိအညာတိပုဂ္ဂောယဟန်တို့ဘဝသန္တရာမှာဆွေမျိုးမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်တွေမရှိဘူးအဲဒီမြတ်စွာဘုရားရဲ့သုတ်တော်ရဒီနေ့အစဉ်သေးတော်ရှိကြတဲ့တောင်ကြီးကြဥကျုတဲ့တရားကြီးတွေရောတောင်ထဲမှာနေကြတဲ့ကျင်းသူကျင်းသားတရားဓမ္မတွေရောဘုန်းကြီးတို့ရဲ့ဘဝဟောင်းကမြေကိုမောင်နှမဟောင်းဆွေဟောင်းမြို့ဟောင်းတွေဖြစ်ခြင်းဖြစ်နေမှာပါအဲဒါကြောင့်ဆွေဟောင်းမြို့ဟောင်းမြေကိုမောင်နှမဟောင်းတွေအော်မြတ်ဗုဒ္ဓဟောကြားတဲ့ဓမ္မဒီကနေ့ဟောပြောခွင့်လဲရအားလုံးစိတ်ဝင်စားစားနားထောင်ကြတဲ့အတွက်ကြောင့်အားလုံးကိုယေရှုတင်ပါတယ်တဘာဝကြတဲ့အကျင့်ဟာနှစ်အပိုင်းခြားရှိပါတယ်ဘဝသံတရာကြတဲ့အကျင့်ဒီကိလေသာတန်ရှင်းခြင်းဆိုတဲ့ဝိသုဒ္ဓိကိုမရမခြင်းအကျင့်ကလွံ့မြောက်နိုင်စရာကောင်းရှိအဲဒါကြောင့်ဘဝသံတရာအကျင့်ထောင်ကလွံ့မြောက်ဖို့ဝိမု ക്തി ဒုက္ခကိုခံစားနိုင်ဖို့အားလုံးချမ်းသာခြင်းနဲ့ပျော်ရွှင်ခြင်းတို့ကိုကိုယ်စီပယ်လာဖို့ဓမ္မကိုဒီကနေ့ကစအပြည့်အဝနေနေညညဟဲ့လားဘိဗိသာရမင်းများတို့အယောဂရမင်းသားတို့အချင်းတော်မှာ16နှစ်ပညာသင်သလိုပေါ့ခြင်းထောင်မှာဓမ္မကိုသင်ပြီးတော့ဘဝလွန်မြောက်ဖို့အားလုံးရရှိနိုင်ကြပါစေလို့သုတောင်းမေတ္တာပို့ပြီးတော့ဘုန်းကြီးတို့ဤကုန်ချုပ်ပါပြီ။ gain အမြဝေဖို့လိုက်ဆိုကြ။ဣဒံမေပုညံ ဣဒံမေပုညံ ဘောရိညာနတ္ထာ ဘောရိညာနတ္ထာ ပစ္စယော ဟောတု အရှင်ဘုရား ဘုရားတပည့်တော်တော်ဤ ဓမ္မဒါနဓမ္မပူဇာဓမ္မသဝနာဓမ္မသေသနာဤကောင်းမှုသည်ဘောရိညာဤအထာဝပဖြစ်ပါစေသတည်းဤကောင်းမှုကုသောဖို့ကိုကြွားရောက်လာသောပရိသတ်ကိုအစပြု၍32ဘုံရှင်လီကုံသောနတ်လူမြတ်မာသတ္တဝါပေါင်းတို့အားအန္ဒီယမြဝေင့ပါကုန်၏ထိုတို့များစွာသတ္တဝါတို့သည်ဤကောင်းမှုအဖို့ကိုကြားသိကြ၍အမြရ၍ဝမ်းသာကြသည်ချမ်းသာကြသည်ဖြစ်ပါစေသောအမြဲအမြဲအမြဲယူတော်မူကြပါကောင်းလား